โอ้อาดาหม่องหม่องหลูไม่ย่าหลูสิเวนี้เนี่ยทานะปิยาบะเนปุโลทีลาเข้าดีတော့เวลูเข้าดีอ่ะบะมันไม่ติดไหนถ้าอย่างอาชีพเนี่ยมีขุยะอาชีพเนี่ยอาถายะเออหลูอาถาปิတော့มาโกดีโกดีเตียจินหลูเมื่อผู้นิพพานคุณไม่พอปิดไม่จ๋าดิแล้วปุญญีတို့เบิกก็ใส่อาถะตันสวาเนี่ยนำมากำมันติบ่อย่างตาวนติบ่อย่างหญุ่นปะบ่ตาวนสิเดบุญญีบุญญีอ่ะซึ้งซาเลยสิเดบุญญีกูใดอั่วแลซึ้งซาเดพี่รอสกาธรรมฤอั่วแลอารมณ์อั่วแลซึ้งซาเดลูกฤหาโลกมาตันโกกูကြည့်ရင်အမျိုးကောင်းတယ်ဒါလဲလောကလိုက်မှန်တယ်ပစ္စည်းဥစ္စာပေါ်မြတယ်ဒါလဲရှိကကံကိုကောင်းလို့ဖြစ်ရတာဆိုတော့သူရဲ့အဆင့်အတန်းကိုမှန်းလို့ရတယ်ပေါ့ရှိကံကောင်းလို့သူတို့အမျိုးကောင်းတယ်ပစ္စည်းဥစ္စာပြည့်စုံကုန်ကြွယ်ဝတယ်အာဒီဘဝကံညာဝရိယစုံလို့ပါလို့ဆိုတော့မှန်တယ်တချို့ကကံညာဝရိယစုံလို့ကြီးပွားချမ်းသာကြတယ်တချို့ကမဟုတ်ဘူးမျိုးရိုးအလိုက်တို့ပဲချမ်းသာကြတယ်အဲတခါရုပ်အခြင်းအဲသတ္တရရတင်းတင်းတဲတဲရှိတယ်ဟုတ်တယ်ဒါလည်းရှိကံကောင်းလို့လူစဉ်တင်းတင်းတဲတဲရှိတာမို့လို့သူလည်းအစဉ်အတန်းခံမှန်းလို့အဲခံမှန်းကိုရအကြောင်းတရားပဲအမျိုးမြတ်တဲ့ဥစ္စာပေါ်တယ်ဒီဝဆင်းအင်းတင့်တယ်ပညာတတ်တယ်တဲ့ဒါလေရှင်ဘဝကပညာနဲ့စတဲ့ကံဒီစုဆောင်ရလို့ဒီဘဝမှာပညာတတ်တယ်ဒါလေသူရဲ့အဖြစ်အတန်ခံမှန်းကိုအကြောင်းတရားပါပဲဒါတော့ကိုကြီးကကိုရေးကိုတာစင်စားတဲ့ငါရှိကံဘလောက်ကောင်းတယ်လဲအဲကိုနဲ့ဆက်တဲ့ဒကာဒကမတွေကစင်စားတယ်သူတို့ရှိကံဘလောက်ကောင်းတယ်လဲအမျိုးအခင်ပစ္စည်းအခင်ကျိုးစင်အခင်ပညာအခင်ရှိကံဘလောက်ကောင်းတယ်လဲဒါအကဲခါရတံပိုးဖြတ်ရသို့တော့အဲ့ဒီတံပိုးဟာဘလောက်တံမလဲလို့ဆိုရင်တစ်ဖြင့်ရှိကိုမတိုးလို့ရှိရင်တော့ဒီဘဝပဲရှိတယ်ဒီတံပိုးဟာအဲတဆင့်ရှိမတိုးနိုင်ဒါကဟိုလေးလေးနဲ့နဲ့စဉ်းစားရမှာအဲဘုန်းကြီးရဲ့ကိုယ်တိုင်လည်းပဲအဲရှိကံဘယ်ဘက်ကဘလောက်ကောင်းနေအဲ့ဒီကောင်းတဲ့ရှိကံတွေဟာတဆင့်မတိုးနိုင်လို့ရှိရင်ဒီဘဝတွေရပ်သွားရင်ဒါဘာမှတံပိုးမရှိပါဘူးဒီဘဝဆိုတာကြာတာမဟုတ်ပါဘူးဒါတော့ဒီလူတယောက်ကိုတံပိုးဖြတ်ဖို့ရန်ဒီလေးချက်နဲ့ပဲတံပိုးဖြတ်ရတော့မလားလို့ဆိုတော့ဘုဟုဒီလေးချက်ကဒီဘဝအတွက်တံပိုးဖြတ်ရတသံတရာလုံးအတွက်တံပိုးဖြတ်ဖို့လို့ဆိုတော့တမုစဉ်းစားရမယ်။ဘာဖြစ်လို့လဲလို့ဆိုတော့ဘုန်းကြီးတို့ရဲ့ဗုဒ္ဓမြတ်စွာအလောင်းအလျာဘဝတုန်းကဒုသန္တာဘဝမှာဖြစ်တယ်။ဆိုတော့ရှင်းကံအဲကအကျိုးပေးခွင့်မရလို့ကံတွေအကောင်းကြီးအများကြီးရှိတယ်။ဒါပေမဲ့အကျိုးပေးခွင့်မရတော့ဘုန်းကြီးတို့ရဲ့ဘုရားအလောင်းရှင်အနန္ဒာအလောင်းဒုသန္တာဘဝမှာဖြစ်ကြတယ်အမျိုးမမြတ်ပါပဲလား။အဲ့တော့အမျိုးမြတ်ခြင်းဟာတဘဝအတွက်သာတန်ဖိုးဖြတ်လို့ကောင်းတယ်။တသံ္ဍရာလုံးအတွက်တန်ဖိုးဖြတ်လို့တော့အမျိုးဟာမသေးကြဘူး။တခါအဆင်းနဲ့ပြောရင်ဘုန်းကြီးတို့ဖရာအလောင်းမင်းကုသဘောအတုံးကရုပ်အချင်းဆိုးလိုက်တာလို့သာကဆိုးတယ်အဲအတော်တန်နဲ့ဆိုးမဲ့လက္ခဏာရှိပြီးတော့ရုပ်အချင်းအဲပြီးဆုံးတာနဲ့ပဲသူ့ကိုတဏ္ဍရာလုံးတံပိုးဖြတ်လို့တော့မဖြစ်ဘူးဒီဘဝအတွက်သာတံပိုးဖြတ်ရမယ်အဲရုပ်အချင်းဟာဖရာအလောင်းရင်မကြီးရုပ်အချင်းမလှတဲ့ဘဝကိုတွေ့ခဲ့ရတယ်တခါဒုသန္တာဘဝကိုရောက်နေတဲ့အချိန်မှာဘုရားအလောင်းသူရှင်အာနန္ဒာအလောင်းတို့ဟာဘာပစ္စည်းမှမပေါ်မြဘူးတောင်းကိုစားရတယ်။ဒါတော့ပစ္စည်းဥစ္စာပေါ်မြခြင်းဟာလေတဘဝအတွက်သာတန်ဖိုးဖြတ်လို့ပေးကြတယ်။ဟိုတသံ္ဍရာလုံးအတွက်အရှင်တန်းမြင့်တဲ့အလောင်းလျာသူတော်ကောင်း ပါရမီရှင်တယောက်ပါလို့ဆိုလို့တော့မသိကြသေးဘူးဒါကြောင့်အမျိုးနဲ့အကဲခါရဒါကလည်းဘဝတန်တရာတစ်လျှောက်လုံးအတွက်တန်ဖို့ဖြတ်လို့မသိကြပစ္စည်းဥစ္စာနဲ့အကဲခါရဒါကလည်းတဘဝလုံးအဲတတန်တရာလုံးတန်ဖို့ဖြတ်လို့မသိကြရုပ်အချင်းနဲ့အကဲခါရဒါကလည်းတန်ဖို့ဖြတ်လို့မသိကြအမြင်မှဉာဏ်ပညာနဲ့အကဲခါရဒါကတော့အတော်များများသိကြအတော့ကိုသိကြတယ်။ဘုန်းကြီးကလည်းဒဟကိုကောက်ချက်ချတာ။အဲရှင်ဘဝကညွန်ဓာတ်ဆိုတဲ့ဓာတ်ဟာစိတ်ထဲမှာရှိနေတယ်။ဒါကြောင့်ဒီဘဝမှာညံဓာတ်ပါလာတယ်။ဘုန်းကြီးတို့ရဲ့ခေါင်းကပြောခဲ့တဲ့ဘုရားအလောင်းသုသနာဘဝမှာဖြစ်ပေမဲ့အဲမင်းကုသဘဝမှာဖြစ်ပေမဲ့ညံကတော့သိထက်တယ်။အဲဒီအမြော်မြင်အစဉ်ချင်းစေတသာတတ္တိအညီချင်းကတော့သိကောင်းတယ်။ဒါကြောင့်ဘုန်းကြီးကညံတာအမျော်မြင်အဆင်ချင်းအစဉ်စားအပိအလိမ့်မှာဒီတန်ဖို့တော်တော်ကောင်းတယ်။အဲဘုန်းကြီးကဒီလိုကောက်ချက်ချတာဘုန်းကြီးအတွက်ကသံဃာသွားရအောင်မယ်မဟုတ်လား။ဒီတော့စဉ်းစားတယ်လေဘုန်းကြီးအတွက်ဟိုတဘဝကလေးကံတော်ကညာတဘဝကလေးလာပြီးတော့အကျိုးရနေတယ်ဆိုရင်တော့ဘုန်းကြီးကိုဘုန်းကြီးမကျေနပ်ပါဘူး။ဒီတော့ကအသည်အလိမ္မာအဲ့ဒီအသည်အလိမ္မာကိုအသုံးချပြီးတော့နေတဲ့အဖြစ်မျိုးဓာတ်မျိုးကိုတံပိုးဖြတ်ရလိမ့်မယ်ခုအလိမ့်ရှင်တွေနားလည်ပါနော်အဲအသည်အလိမ္မာအမျိုးအမြင်ဘဝတံ္ဍရာအသည်အစင်းစာမြတ်ဖို့နိဗ္ဗာန်အသည်အစင်းစာအဲ့ဒါတွေကသာတံပိုးဖြတ်ရမှာတဘဝကလေးလောက်အစဉ်တန်းမြင့်နေတာကိုတံပိုးတန်တရာအတွက်ဖြတ်လို့မရပါဘူးလို့ဆိုတာကိုစဉ်းစားသွားကြပါနော်ပြီးတော့ဘုန်းကြီးတို့ရဲ့ဒီလာမဲ့ဘဝရင်ယခုလက်ရှိဘဝရင်အဲဘုန်းကြီးလည်းစဉ်းစားတယ်အလုံးဟုတ်အင်းဟန္တကာယဟမတွေကစပြီးတော့စဉ်းစားဆံပါဟိုရှင်းတုံးကဘိုးဘွားများလက်ထက်တုံးကဘုန်းကြီးတို့ရရွာကစပြီးတော့အဲ့ဒီအချိန်တုံးကလူတွေဟာရိုးရိုးကလေးစိတ်ကောင်းကြရှားကြတယ်ဆိုတော့လောဘအင်မတန်ကြီးတဲ့လောဘမျိုးမဟုတ်လားအဲပြေကံပြီးတော့ဝေတို့ဘာတို့ယူတဲ့လူတွေကလည်းတော်ယုံကလေးပါပဲအဲပြီးတော့သူတို့စီကငွေတော့ယူပြီးတော့နေတဲ့သူတွေကလည်းခင်းခင်းမင်းမင်းကိုယေရှုရှင်ပါပဲလို့ဆိုပြီးတော့ညံ့ညတ်တာဘုန်းကြီးတို့ဘိုးဘွားလက်ထက်လောက်ကပြီးတော့တယောက်အလုပ်တယောက်ကူညီလို့ပြီးတော့သူတို့ဒုံးကလည်းအင်တာနဲတယ်နော်လှမ်းကြည့်နော်လှမ်းကြည့်အလုံးလည်းလှမ်းကြည့်လို့ရပါသေးတယ်လေဘိုးတွေဘွားတွေတဖြစ်ပြောလဲကြားရမှာပေါ့လေဒီကတယောက်တယောက်ညာတာစောင့်ရှောက်ပြီးတော့မေတ္တာကရုဏာတော်တော်များတယ်နော်အဲ့ဒီကနောက်ဘာရေညာရေဆိုတဲ့အကြောင်းတွေတော့အဲဖားပါဦးတော့လူကြီးကြီးလောဘတစ်ချိန်ချင်းကြီးလာလိုက်ကြတာလောဘကြီးလာတော့ကဘာဖြစ်လို့လောဘကြီးတဲ့တုန်းလို့ဆိုတော့အပေါင်းအဆောင်တွေကတော်တော်ထူးထူးခြားခြားအဲကြည့်ရင်ပေါ့လေလူချင်းစရာအဲ့လိုအသုံးဆောင်တွေကများလာတော့လောဘကိုကြီးလာကြတယ်နော်ဒါဒါကိုကြီးကိုယ်တာဟာဒီဒီလောကထဲမှာနှစ်မသွားအောင်ဘုန်းကြီးပြောနေတာကိုကြီးကိုယ်တာလောဘကိုကြီးလာကြတယ်လောဘကိုကြီးလာပြီးတော့ကလောဘအလို့အတိုင်းမဖြစ်တော့ဒီဒေါသကပိုးပြီးတော့ကြီးလာကြအဲဆိုတော့ရှင်းတော့ငါဆိုရင်ကတ်တယ်ဖြတ်တယ်ဆိုတဲ့အမှုမျိုးဟာဟိုတနိုင်ငံလုံးမှာမှနည်းနည်းလေးရှိမယ်ဆိုတော့တခုတည်းရတွေဆိုတဲ့ဥစ္စာတွေနည်းနည်းလေးရှိဒီအမှုတွေကတယောက်တယောက်သိဆိုးလို့ရှိရင်အဲပြောကြဆိုကြဒီလောက်ကလေးနဲ့ပြီးသွားအဲဒီလောက်နဲ့မကျင်တတ်လို့ရှိရင်အဲတယောက်တယောက်ဒီလုံးညှ့ထွက်ကြရိုက်တဲ့တန်းတယ်မရောက်လာဘူးဟောခုတော့ဘယ်နဲ့ရိုက်လုံနေမကဘူးတက်ချက်ပြစ်တာဒါတော့ဒေါသတော်ကြီးလာတယ် လောဘတော်တော်ကြီးနေတယ်ဒေါသတော်တော်ကြီးနေတယ်တယောက်နဲ့တယောက်ကိုယ့်တဲ့ပါမနာလို့ဆိုတဲ့ဥစ္စာဟာဘုန်းကြီးအခုတွေ့ရသလောက်ဆွေချင်းမျိုးချင်းဆွေရင်းမျိုးရင်းတောင်မှအိမ်ကောင်ကွဲပါလို့ရှိရင်အဲကိုယ့်ရဲ့သားရင်ပဲသူကတည်းမလို့ရှင်ဘူးဟောတာအိစာခေါ်တယ်နော်ကိုယ့်ရဲ့သားတာကိုမလို့လို့ရှိရင်ဖြင့်သူကြီးပွားမှာကိုမလို့လာတဲ့မစ္စရိယာကလည်းဖြင်းလို့ဒါလူရောရှင်ရောဖြစ်နေတာပါနော်လူရောရှင်ရောဖြစ်နေတာပါလောဘကြီးလာပါတယ်ရှင်းတော့ငါဖြစ်ပါရဲ့ကြီးကျယ်လာတယ်လောဘကရှင်းတော့ငါဒေါသဖြစ်ပါရဲ့ကြီးကျယ်လာတယ်ရှိရမနည်းနည်းပါပါအိတာမစ္စရိယကိုတဲ့တာမနာလို့ဝန်တိုးလို့ဖြစ်ပါရဲ့ခုပိုကြီးလာတယ်နော်ရှိတော့ငါအထိုက်လျောက်မမာနာရှိပါရဲ့ခုပိုပြီးတော့မမာနာကြီးလာတယ်နော်ဒါတော့ဘုန်းကြီးကဒီလောကကြီးကိုကြောက်တယ်ဒီလောကကြီးကနောက်ကိုပြန်ပြီးတော့အကုသိုလ်ဘက်ကဆုံးမဲ့လက္ခဏာမရှိဘူးအကုသိုလ်ဘက်ကတဖြည်းဖြည်းတိုးသွားတော့အဲ့ဒါကြောက်အဲ့ဒါဟာကြောက်တော့အဲမဲ့ပုံနိဗ္ဗာန်လဲမရကြသေးတလို့ဆိုရင်တလန်းတစ်စခန်းသွားကြရလေဥမဒီဘဝသိပြီးတဲ့နောက်အဲ့ဒီတစ်စခန်းသွားလို့ရှိရင်တော့လူကြီးကိုပြန်ရောက်ဖို့ရန်တော့ကြောက်เสียကောင်းတယ်ဘာဖြစ်လို့လဲဆိုတော့ခုတဖြည်းဖြည်းလောဘဒေါသမောဟမာနအိတ်တမစ္စရိယကတူးနေတဲ့ခေကြီးကိုထတ်တူထတ်တူထတ်တူလူရည်ဟာဟုတ်ပါရဲ့အသုံးဆွဲတွေကတော့ကြီးကျယ်ပါရဲ့ခမ်းနားပါရဲ့စိတ်မချမ်းသာဘူး။ဘုန်းကြီးတို့ဘိုးတွေဘွားတွေတို့လက်ထက်တုန်းကဟိုအိန္ဒိယတွေနဲ့တလားခမ်းနားပါဘူး။တဲချမ်းသာကြ။တဲချမ်းသာကြ။စိတ်တဲချမ်းသာကြ။ခုစိတ်မချမ်းပါဘူး။အသုံးအဆောင်ကောင်းကောင်းနေသုံးပြီးတော့ကြီးကျယ်ခမ်းနားတဲ့နေရာမှာနေပြီးတော့စိတ်မချမ်းသာကြဘူး။ကုလို့မများကြဘူး။အဲ့တော့နောက်တစ်ကြိမ်ဘုန်းကြီးပြန်ပြီးတော့ပေါ့ခုအလှတကအမှုမှာကစားပြီးတော့အလုံးစွေတွေမျိုးတွေပြန်ပြီးတော့လူတဘဝပြန်ရလို့ရှိရင်ဘယ်တဲ့ပဲဆိုးတော့မှာပဲဘုန်းကြီးတို့ကျမ်းစာကလည်းတဖြည်းဖြည်းဆိုးသွားတယ်လို့ဆိုပါတယ်လက်တွေကလည်းဆိုးနေပါတယ်ပြီးတော့ဘာဖြစ်လို့ဘုန်းကြီးတို့သွားလာဟာနတ်ပြည်တစ်ခုရှိတယ်ဘယ်လိုပုဂ္ဂိုလ်တွေနတ်ပြည်သွားဖို့လမ်းစီသလဲဟုတ်ပါဘူးမျက်ပေါ်နေပါမရခင်တစ်ထောက်တနန်းနားဖို့ရန်ဆိုရင်အဲ့ဒါဟာပဲရှိတယ်။ဒါဘယ်လိုပုဂ္ဂိုလ်တွေဟိုမှာရှိကြတုံးလို့ဆိုတော့ယေဟိတ္တာတိကုနေဟိဒေဝတာဒေဝတံကတာမေချံပိတေသံဝေဇံတိအဟောမိကုဏဝန္တတာဒေဝတာသတုမဟာဝတိမ္မာ၌နတ်ရွာ၆လီဓမ္မပြီဝေဒေဝတာသတုမဟာဝတိမ္မာနှင့်နတ်ရွာ၆လီဓမ္မပြီဝေကိုယ်စီစံသာနတ်ပြမအများတို့သည်ယေဟိတ္တာတိကုနေဟိပတာသီလမြတ်သူတ္တနှင့်သာဂပညာစင်လာလောက်လုံးအခြင်းကျေးဇူးကုန်တို့ကြောင့်ဒေဝတံယောဂမကဥပမတွေစတ်တော့ခွေရေနေထိုင်ရေးနှင့်မြင့်မေသူတ္တကိစင်ပွားလာပြမ၌အဖြစ်သူကတာဤလူပြေကသုတေကြလင်ခဏမနေကရောက်ကြရလေကုန်မည်ဟောဓမ္မကြီးတို့ဟုတ်အထက်တန်းကြီးတွေဇံရတဲ့ပုဂ္ဂိုလ်ရဲ့နေရာကိုထားလိုက်ဦးသတုမာရတာဝရိနာဆိုတဲ့အဲ့ဒီနတ်ပြည်လောက်မှာသရတရားကောင်းတဲ့သူတွေဆောက်ပြီးတော့ကြည့်လိုက်လို့ရှင်သရတရားတဲ့ကောင်းအဲသူကဒီလိုနေရာကြောက်တချို့ကသီလဥပုသ္တရင်သီလနဲ့ငါးပါးသီလတဲ့ကောင်းသူတော်ကောင်းသူတော်ကောင်းသူတော်ကောင်းသူကသီလကိုမပြတ်ဘူးသီလမပြတ်ဘူးဆိုတာ၅ပါးသီလမပြတ်ဘူးဘယ်တော့မှမလိမ်ဘူးသူ။ဟောသူ့အတက်တို့ပါလို့ဆိုတော့ဘယ်တော့မှမတတ်ဘူး။စီးပွားရေးကြပြီမယ်လို့မတရားတခုမှသူတပြတ်တချမှသူမယူဘူး။အဲ့ဒါတော့သီလကောင်းအဲ့လိုသီလသမားတွေဟိုနတ်ပြည်မှာယေဟိတ္တာတိကုနေဟိပရာသီလာမြာသူတနှင်းအကြောင်းရှင်တွေကလည်းများလိုက်တာတရားဘာနာသူသိတယ်ဘယ်ကူတွေပြုတော့ဘယ်လိုအကျိုးတွေရသွားတယ်ဆိုတာသူသိတယ်ဒါနတွေပြုအဲငါးပါးသီလအနည်းဆုံးထိမ့်လို့ဒီလိုပုဂ္ဂိုလ်တွေဟာဘယ်လိုအကျိုးရကြတယ်ဆိုတာသူအကြမ်းမြင်များလို့သူနားလည်နေတယ်သူတအဲ့လိုနားလည်သီးရနေရစွာသူထိတ်တန်မများစွန့်ကျဲတယ်မရှိစင်းရဲလို့တောင်းရလာတဲ့သူတွေစွန့်ကျဲတယ် အဲ့ဒါလို့သံဃာဆိုတာလည်းသူ့ရှိတယ်အဲ့ဒါလို့ပုဂ္ဂိုလ်တွေနတ်ပြည်မှာယေဟိတ္တာတိဟူနေဟိတ္တာတိလာမြာသူတ္တနေသာဃပညာဟောအတိညာသူ့ရှိတယ်လိမ္မာလိုက်တာဒီမျိုးသားတဲ့လိမ္မာဒီမျိုးသမီးရတဲ့လိမ္မာအဲ့ဒါလိမ္မာတဲ့သူတွေဟိုနတ်ပြည်မှာပြည်မှာပြည်လို့နတ်ပြည်မှာပြည်လို့ယေဟိတ္တာတိဟူနေဟိတ္တာတိလာမြာသူတ္တနေသာဃပညာသင်္လာလောက်လုံးအကျင့်ကျေးဇူးဂုဏ်တို့ကြောင့်ဒေဝတံယောဂမကဥပမတွေ့နတ်တရားတဲ့ကောင်းတယ်ဘာယောဂမှမရှိဘူးဘာယောဂမှမရှိဘူးဆိုတဲ့ဥစ္စာစာပြောနဲ့လာလို့ဆိုတော့ဘုန်းကြီးကတော့စာပြောနဲ့တင်းတိမ်တာမဟုတ်လို့လေစဉ်းစားတယ်ပထမဆုံးသွားဖြစ်ရတဲ့ကံကဘုရားကနေနတ်သွားဖြစ်အမိဝမ်းနဲ့မှကျင်းချင်းမြောင်းမြောင်းနဲ့ပဋိသင်္ဍနေပြီးမှဖြစ်ရတာမဟုတ်ဘူးဒီရင်အမှန်ပါနေတယ်သူတို့ကဘွားကနေကိုဒီ16နှစ်လောက်အသက်20လောက်တောင်းတောင်းတင်းတင်းဘွားကနေသွားဖြစ်အကံသိက်ကောင်းတယ်တခါစိတ်ကြတဲ့ချမ်းသာတဲ့ကိုသူတို့နေကြတာဒီတော့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကလည်းတဲကောင်းတခါဥဒုကကုလို့အေးလိုက်ပူလိုက်တလို့မဟုတ်ဘူးကုလူပြေမှာတော့တော်တော်ကြာအေးလိုက်တော်တော်ကြာပူလိုက်အေးနဲ့မတည့်တဲ့သူကအေးမိလို့ယောဂဖြစ်အပူနဲ့မတည့်တဲ့သူကအပူဖြစ်အပူမိလို့ယောဂဖြစ်နတ်ပြည်မှာအဲ့ဒါတွေမရှိဘူးအစာဆိုတော့နတ်တုတာကလေးလက်တဆုပ်ကလောက်ဘာမှမမြင်ဘူးလက်တဆုပ်တော့စားလိုက်လို့ရှိရင်သမင်းသာလဲပြေးတယ်ရင်ကလဲပြေးတယ်စိတ်လက်ချမ်းသာသွားတယ်စိတ်လက်ကြီးသွားတယ်အဲ့ဒါတော့အာဟာရကကောင်းနေတာဖြစ်တော့အာဟာရကြောင့်လည်းယောဂမဖြစ်ဘူးကိုယ်အစာမှလို့ဘာစားမိလို့ယောဂဖြစ်ဘာစားမိလို့ယောဂဖြစ်အဲ့ဒီတော့နတ်ပြည်မှာကဥပုကလည်းကောင်းတယ်အစာအာဟာရကလည်းကောင်းတယ်စိတ်ကလည်းချမ်းသာတယ်လို့ဆိုတော့နတ်ပြည်မှာယောဂဖြစ်เสียမရှိဘူးဘာကြောင့်ဒေဝတံယောဂမကဥပမတွေ့သာတော်ဖွယ်ရေးနေထိုင်ရေးနင်းမင်းပေဆိုတာကင်းစဉ်ကွာလပြမနိုင်ရဖြစ်သူကဒါဤလူပြီမှသူတေးကြလင်ခဏမနေကာယောက်ကြရလေကုန်ပြီလို့ဒီလိုသူတော်ကောင်းပြီဟိုကြမှာကာမဂုဏ်အစီရစ်လို့မေ့ခြင်းမေ့မယ်ဒီကသွားတော့ကသူတော်ကောင်းပြီပါအထိုက်အလျောက်သူတော်ကောင်းသိနေပြီသွားကြတဲ့ပုဂ္ဂိုလ်တွေနတ်ပြည်မှာဖြစ်ကြတယ်ဟိုကြတော့တချို့နတ်တွေစီစဉ်ရစ်ပြီးတော့မေ့တယ်ဒါတော့ရှိပြီမှာပေါ့ဒါကကိုယ့်ကိုယ်ကိုပြန်စဉ်းစားဟိုမှာဒီလိုပုံကိုယ်တွေဟိုမှာနေကြအဲဒီလိုပုံကိုယ်တွေဟိုမှာနေတော့ငါပါကုန်ပရတရားဘယ်လောက်ရှိပရတရားသိရှိယုံကြည်တဲ့ကံတိုင်းရဲ့ကျိုးကိုသိယုံကြည်တယ်သိယုံကြည်လို့ကုသိုလ်တွေသိပြုကျင်တာပဲဟုတ်ပြီဒါပရတရားရှိတခါသီလအဲ့ဒါတတိထားရမယ်ခုပြင်မဲ့တော့ကဒါနကိုပြုရမှာဝမလေးဘူးငါးပါးသီလလောက်ထိမ့်သိရမှာတော့တော့ကိုဝင်လေးတယ်။ဒီငါးပါးသီလထိမ့်မှအဲဒီဖြင်းကလိုက်မယ်လို့ဆိုရင်ပဲငါးပါးသီလတော့နေသမအောင်နှစ်ပါးလုပ်ပါသုံးပါးလုပ်ပါနဲ့အဲ့ဒါအဝိဇ္ဇီကတခြားကဒီလိုမဟုတ်ဘူးဘုန်းကြီးတို့ဘာတော့ကိုစီကပြီးတော့နေတဲ့အစိတ်အပိုင်းကတောင်ဘုန်းကြီးကြီးမှတော့မဟုတ်ဘူးပေါ့လေတဆင့်ပြောနိုင်ကြတယ်အော်ဒီဆေးကိုခမားနဲ့အကျိုးရခြင်းလို့ကြည့်ရင်သီလနာဘသီလထိမ့်ရမယ်လို့ဆိုတော့ဒီကောင်ဘယ်ဒီနှစ်ပွားလောက်မရဘူးလားအဲသုံးပွားလောက်မရဘူးလားအဲ့ဒါလို့သူတို့ကြည့်တော့မယ်သူတို့ကောင်စာရီဘာရီညာမေးလို့ဘုန်းကြီးတို့ညာစီကလို့ပြီးတော့ဒီကကြားလိုက်တော့အဲ့ဒါဘုန်းကြီးတွေကနာမတိလာထင်ရမယ်ဥစ္စာခုဈေးဖြစ်နေတယ်ဒါတော့ခွန်ကြီးမကြိုက်ပါဘူးခွန်ကြီးကိုကြီးညိုတယ်ဆိုရင်နာမတိလာလောက်ကတော့ခိုင်ခိုင်မာမာကိုထိန်းထားမှအကြီးညိုခံကျင်တယ်ဘာဖြစ်လို့လဲဆိုတော့ဟိုခွန်ကြီးကအရှိတောက်တွေးတယ်ပေါ့လေဟိုခွန်ကြီးကြီးညိုလိုက်တာအဲကျွန်တော်ဒီဘဝကြတော့ဘုန်းကြီးအကြီးညိုမှလာလို့ဘုန်းကြီးကတို့ကိုသိပြီးတော့မဆုံးမတာနဲ့တို့အောက်တန်းကျသွားတယ်လို့ဟင်ဒါလို့အဖြစ်မခံနိုင်ဘူးလေဒါတော့မကြီးညိုခြင်းနေတာကောင်းတယ်ကြီးညိုခြင်းလို့ရှိရင်တော့ဘုရား ပြောင်းသွားတဲ့အခါမှာဂတိလွဲရင်ဘုန်းကြီးတို့မှာတာဝန်ရှိတယ်ပြီးတော့ငါးပါးသီလလောက်ကတော့စိတ်နေကာကကြီးကိုထင်ရမှာစိတ်နေကာကကြီးစိတ်ပါလက်ပါကြီးဝမ်းမြောက်ဝမ်းသာကြီးကိုထင်ရမှာအဲ့တော့ပုဂ္ဂိုလ်တွေကဂတိမလွဲဘူးယေဟိတတ္တာတိကုနေဟိဒေဝတာဒေဝတံကတံမေဇံပိတေသံဝိဇံတိအဟောမေကုဏဝန္တတံဒေဂုဏနဗ္ဗမနံကခာမြံကိုအစွမ်းလောက်လုံးထိုခဲ့သို့သောကျေးဇူးကုန်တို့သည်မေဇံပိဖယားအကြိုက်တရားလိုက်၍အာဆိုင်နှင့်လိုအင်းငါကုန်မှလီသံဝိဇံတိအမြဲမပြတ်တတိချက်လျက်မလပုံသေးရှိကြပြီကုန်၏လို့တွေ့ကြည့်တော့ငါတရားတရားကလည်းအမှန်ကောင်းတာသာတိလာလည်းငါကောင်းလိုက်တာဟုတ်တယ်ဥပုသတင်းတော့အမြင်မဆောင်နိုင်ဘူးဆိုပါတော့ပေါ့။လာပြီလားကွယ်တော်မူမှန်းဟုထားလိုက်တော့ငါးပါးတိလာကတော့ငါပဲတော့မှမပြတ်ဘူး။ငါးပါးတိလာဟာဘလောက်မြတ်စွာဘုရားကချီးမွမ်းတော်ဆိုတော့အရိယကန္တအရိယပုဂ္ဂိုလ်များသေတောင်းဒီတိလာမရှိတော့အဲလက်ရှိပစ္စည်းတွေလိုမရှိဘဲနေမှာအဲ့ဟာကြောက်တာ။အဘိဓိမေလို့လေဟောတိလာကိုယ်ပဲကြလို့ချင်းတရက်ပါမယ်လို့ဆိုရင်အိုးသေးနှခါသေးသုံးနာသေးဆယ်ခါသေးပါရည်ကြည့်လိမ့်မလို့ခုတော့သေမာကြောက်တယ်ကြောက်တယ်ဆိုတာတကယ်တော့သေမာကြောက်တာမဟုတ်ဘူးဒီလားကလည်းဘလောက်မှကြာတာမဟုတ်ဘူးသေပြီးတော့ဟိုမှာဖြစ်ရမှာတွေကြောက်နေတာဘုန်းကြီးတောင်းခံတယ်ငါးပါးသီလကူတာလုံပါခုလောက်တရားတရားတွေနဲ့ဆိုရင်ဟိုအမတန်းကိုသိချရပြီငါးပါးသီလကလုံလေငါးပါးသီလမလုံဘူးဆိုရင်တော့ဒါကတော့ဘုသူ့အတွက်မှတောင်းခံလို့မဖြစ်ဘူးဆရာဒေဂုဏနဗ္ဗမနံကခာမြံဘုသခံလောက်လုံးထိုခဲ့သောကျေစုကုံတို့သည်မေချံပြီဖရာအကြိုက်တရားလိုက်၍အာဆိုင်နှစ်လိုအင်္ဂကုမာလီသံဝေဇံပြီအမြဲမပြတတိချက်၍မလပုံသည်ရှိကြပေကုန်၏ဓမ္မဝုံမြောက်เสียကောင်းတယ်ဒီတော့ဘုန်းကြီးကတဆင့်တွေ့တယ်နတ်ပြည်မှာစည်းစိမ်တွေရစ်ပြီးတော့နေတဲ့သူတွေကလည်းရှိတယ်ကိုမေလို့ပေါ်ပေါ်ဆဆနေတဲ့သူတွေကလည်းရှိတယ်။တမျိုးတစ်ခါတွေ့ပြန်တဲ့ဘုန်းကြီးတို့လဲသိချင်းနဲ့ကဘာတသိန်းပါရမီဖြည့်ပြီးတော့ဖျားဖြစ်မဲ့ဖျားအလောင်းကနတ်ပြည်ပြမပြည်မှာရှိတယ်။တခါတသိန်းချင်းနဲ့ကဘာတသိန်းပါရမီဖြည့်ပြီးတော့ကြွတန်းဝင်ဖို့ရန်အရိမတရားမြတ်စွာဘုရားပွင့်ရင်အကတော်ကဖြစ်ဖို့ရန်အလောင်းနှစ်ပါးလဲဒီနတ်ပြည်နဲ့ပြမပြည်မှာရှိကြလိမ့်မယ်တခါကဘာတသိန်းပါရမီပြည့်ပြီးတော့ဘိက္ခုဘိက္ခုနီတွေလုံးပြီးတော့ယဟန္တာဖြစ်ကြမယ်သူတော်ကောင်းအလောင်းနေရာတွေလည်းဒီနတ်ပြည်ပြမပြည်မှာရှိကြမယ်ဘုန်းကြီးတို့မြတ်စွာဘုရားပွင့်တော်မူတဲ့အခါဓမ္မစကြာတရားဟောတော့နတ်တွေပြမတွေဆက်ချက်ကလေးကြွတောင်းဝင်တယ်လို့ဆိုတယ်အဲ့ဒီဆက်ချက်ကလေးတွေကလူဟာလေအရှင်ဘုန်းကြီးညာတပါးတဲ့ပါတယ်အားလုံးနတ်ပြည်ပြမတွေသူတို့ဆက်ချက်ကလေးလို့ဆိုတဲ့ဥစ္စာဟာမြန်မာပြည်ရဲ့လူဦးရေကသက်ကလေးကြော်ကြော်လေးရှိတယ်။ပထမတရားဝင်ကြွတန်းဝင်လိုက်တဲ့ဥစ္စာမြန်မာပြည်ရဲ့လူဦးရေလောက်တဲ့အများကြီးသားနေတဲ့နတ်တွေမြန်မာတွေကြွတန်းဝင်ကြတယ်။အဲ့ဒီလိုပါရမီရင့်နေတဲ့ကြွတန်းဝင်ဖို့ရန်စောင့်ပြီးတော့နေကြတဲ့သူတွေဟာနတ်ပြည်မြန်မာပြည်မှာအများကြီးရှိမယ်။တတိယတို့လူပြည်ဘယ်နဲ့နေပါ။ဘုန်းကြီးသိမထင်ဘူး။ဘာလို့လဲသိမထင်တော့လို့ဆိုတော့ဘုရားကတော့ငါးပါးသီလကိုတောင်းမှသူတို့ကအဲလုံးလုံးချောင်းချောင်းမင်းမင်းချက်ချက်မထိမ့်ဘူးလို့ဆိုတော့ဟိုပါရမီရင့်ပြီးသားလို့ဆိုဖို့တော့မလွယ်တော့ဘူးဟုတ်တယ်ခန္ဓာဘန်းကလေးသူတော်ကောင်းတော့ပြောခြင်းပြောနိုင်တယ်ပါရမီရင့်ပြီးသားဆိုတာကတော့မလွယ်တော့ဘူးဒါတော့ဘုန်းကြီးကအခုကြက်ကြက်လိလာပြီးတော့နေတယ်လူလောကကြီးကလူတွေညံ့လိုက်တာမြန်မာနိုင်ငံကသာညံ့မလားလို့ဆိုတော့ဘောနိုင်ငံသားကထိတ်တန်းဆိုတဲ့နိုင်ငံတွေကလည်းလောကီအာယုန်တွေလိုက်စားပြီးတော့လောကီအာယုန်တွေကြီးကျယ်အောင်လုပ်နေကြတယ်မကောင်းပါဘူးဆိုတော့တချို့ကလည်းစစ်ဘက်ကနေပြီးတော့လက်နက်တွေအများကြီးလုပ်နေကြတဲ့နိုင်ငံသားတွေမှာပြီးတော့နိုင်ငံသားကလည်းပါရမီရှင်သူတော်စင်သိနေနေပြီးထင်တယ်မြန်မာနိုင်ငံမှာလည်းပါရမီရှင်သူတော်စင်ဟာကြီးတော်ရှိပါတယ်ယောက်ျားယောက်ျားရှိနေတဲ့လက္ခဏာရှိတယ်တချို့အမျိုးသားတွေတချို့အမျိုးသမီးတွေတကယ်ပါရမီရှင်သူတော်ရှင်လက္ခဏာနဲ့သူတော်ကောင်းလေးတွေရှိကြပါတယ်တချို့ယဟန်သင်္ဃာတော်လေးတွေတကယ်သူတော်ကောင်းစိတ်ဓာတ်ကလေးတွေနဲ့ရှိကြပါတယ်အဲလိုပုဂ္ဂိုလ်တွေကတော့ကြွတန်းဝင်ခြင်းရင်တော့ဝင်မှာပဲဝင်ခြင်းရင်ဆိုတဲ့ဥစ္စာမိမိပါရမီကဟို တော်တော်ကလေးရင်းရင်တန်တန်ပေါ့လေယာဓုတွေဘာတွေနဲ့မှန်းနေလို့ရှိရင်တော့မဝင်နိုင်သေးဘူးပေါ့တလုံးမဖက်နဲ့ဆိုလို့ရှိရင်ပြင်အရိမတရားမြတ်စွာဘုရားလက်ထက်မှာကျွတ်တန်းဝင်မဲ့အမျိုးသားတွေအမျိုးသမီးတွေယဟန်တော်တွေအဲရှိကြပါတယ်ရွက်အုပ်ကြီးလေးတွေသူတော်ကောင်းတွေတွေတိုးတော့ခင်းခင်းရှားရှားကြီးပေါ့လေအဲဒီနိုင်ငံခင်းခင်းရှားရှားဆိုတဲ့သူကတော့ပေးပြီးတော့စိတ်မချရဘူးနော်ပါရမီတွေကဘာဖြစ်လို့ဆိုတော့သူတို့လုံကုန်ကံမုန်ကြီးကအကုသိုလ်အဖြစ်တွေသိမပင်းရဘူးအကုသိုလ်အဖြစ်ရှိမှန်သိရသားနဲ့လောကကုန်ကိုလိုက်ပြီးတော့လုံနေကြတဲ့ဆိုရင်ဒီပုဂ္ဂိုလ်ဘုန်းကြီးကအဲတကယ်ပါရမီရှင်ကျွတ်တန်းဝင်ဖို့ရန်ပြင်းနေတဲ့သူတော်စင်လို့ဘုန်းကြီးကမယူဆနိုင်ပါဘူးယေဟိတ္တတာဒီဘုနေဟိဒေဝတာဒေဝတံကတံမေချံပိတေသံဝေဇံဒီအဟောမေကုဏဝန္တတံတော်ကောင်းသယင်းဝင်တွေကဘာဖြစ်လို့မလုပ်နိုင်ရသလဲအဲ့လိုမလုပ်နိုင်လို့ရှိရင်မိမိတို့အတွက်လာမဲ့ဘဝတောင်မှမသိကြဘူးဒါလို့လုပ်နိုင်လို့ရှိရင်ပြန်လာမဲ့ဘဝတင်မကဘူးအရိမတရားမြတ်စွာဘုရားပွင့်တဲ့အခါမှာကျွတ်တန်းဝင်ကိုအလောင်းလျာသူတော်ကောင်းတွေမှာဥက္ကံမှုချပါဝင်နိုင်မယ်ဒါကိုအာမခံနိုင်တယ်ပြီးတော့အလုံးပုဂ္ဂိုလ်တွေဟာလေဘုန်းကြီးပထမပြောခဲ့တဲ့အတိုင်းအမျိုးမြတ်ထားလဲကောင်းပါတဲ့ဒါပေမဲ့တသမရာလုံးအတွက်မသေးကြဘူးစီစဉ်ဥစ္စာတွေပေါ်တာလည်းကောင်းပါတယ်ဒါပေမဲ့တသမရာလုံးအတွက်မသေးကြဘူးရုပ်အခင်းလှပတင်နေတာလည်းကောင်းပါတယ်တသမရာလုံးအတွက်မသေးကြဘူးအလိမ္မာကတော့တသမရာလုံးအတွက်သေးကြပါတယ်စာပေပညာတတ်တာလည်းတတ်အလိမ္မာကလည်းရှိတလို့ဆိုရင်တသမရာလုံးအတွက်သာမိမိတို့ရဲ့ပါရမီကသေးကြပါတယ်ဒါကြောင့်မတည်ကြတဲ့နန်းကိုဘာဖြစ်လို့လိုက်မလဲမတည်ကြဘဲနဲ့တဘဝပြတ်တာကလေးကိုပတ်လို့လိုက်မလဲတွေ့ရတယ်လမ်းလိုက်ပြီးတော့တို့ကျင့်မယ်ကျင့်မယ်လို့ဆိုလိုက်တော့အကုန်လုံးတတိနဲ့နေရတယ်ဆိုတော့ဒါနပြုတယ်ဆိုရင်သူများလုံးဂုံတွေပကာတနာတွေမငဲ့ဘဲနဲ့ပြုတဲ့ဒါနမျိုးဖြစ်ရလိမ့်ဘုန်းကြီးတို့ဖရာရှင်လက်ထက်တော်တို့ကနတ်တယောက်ကဖရာကိုလာချောက်တယ်အရှင်ဖရာသံဃာဝဲဩကရေရင်ကြီးကိုအရှင်ဘုရားဘယ်လိုနည်းနဲ့ကူးမြောက်ခဲ့ပါသတုံးလို့ငါကလာကြောက်တော့အပတိတံအနာယူဟံတိဏ္ဏလောကေဝိသတိကံငါဘုရားကရက်ပြီးတော့လည်းမနေဘူးငါတလုံးလုံးတလက်လက်လည်းကျူးစာအထုတ်ပြီးတော့မနေဘူးအဲ့လိုနည်းနဲ့ငါဝဲဩကရေရင်မှာကူးခဲ့တယ်သံဃာရေရင်ကြီးငါကူးခဲ့တယ်ရက်နေတော့သွားတယ်ရက်နေတော့မြုပ်သွားတယ်ကောင်းမှလည်းရက်လည်းမနေဘူးတကယ်လေရေဒီကူးတယ်ဆိုတဲ့သူဟာမြစ်ချောင်းကူးတဲ့သူဆိုတော့သာမောရင်ခဏရက်ရမယ်မမောလို့ကြည့်လှုပ်လှက်ပြီးတော့ကူးခတ်ရမယ်ကောင်းမှလုံနာပဲခုတော့မြတ်စွာဘုရားကဘယ်နဲ့လဲငါဘုရားကဒီလှုပ်လှက်ပြီးတော့အထုတ်လည်းမနေဘူးတဲ့အနာယူဟံလှုပ်လှုပ်လှက်လှက်လည်းပဲတကယ်လို့လက်ဒီပါတွေခြေတွေနဲ့ရက်နေသလိုလှုပ်လှုပ်လှက်လှက်လည်းငါဘုရားကအားမထုတ်ဘူးတဲ့မမိုးလိုပန်းလို့ရက်နေတဲ့အနေမျိုးနဲ့လည်းငါဖေကရက်မနေဘူးအဲ့ဒါလို့ရက်လည်းမနေဘူးလှုပ်လည်းမလှုပ်ဘူးတလို့အနေမျိုးနဲ့ကူးခဲ့တယ်လို့ဆိုတော့နတ်ကနားမလဲဘယ်လိုပါလိမ့်မတုံးလို့ဆိုတော့ရက်နေတော့မြုပ်သွားတယ်လှုပ်လို့နဲ့လည်းကူးလိုက်တော့ညှော့သွားတယ်အဲ့ဒါကြောင့်ငါဖေကမရဖက်နဲ့မလှုပ်ဖက်နဲ့ကူးခဲ့တယ်ရက်နေတယ်ဆိုတာဘာလို့ဆိုတော့ဘုန်းကြီးတို့တန်ត្រာသွားနေတယ်ဆိုတဲ့ဥစ္စာဒုတိယတမျိုးတမျိုးပြီးတမျိုးစိတ်ကောင်းတမျိုးပြီးတမျိုးတမျိုးပြီးတမျိုးတမျိုးထားပြီးတော့သွားမှတန်ត្រာကလုံပါအဲ့ဒီတဲ့အကုသို့လုတ်တယ်ဆိုလို့ရှိရင်ရက်သွားပြီရက်ရင်ဘာဖြစ်လဲအပင်လေးကမြုပ်သွားမယ်တကယ်အကုဘုံကပါဘူးတဲ့အကုသို့လုတ်ပြီးတကာလနေတဲ့ဥစ္စာရက်နေတာပဲရက်နေရင်မြုပ်တယ်တကယ်တန်ត្រာရေရင်ဘုရင်ကငါဖျက်မရက်ခဲ့ဘူးတဲ့လှုပ်ရင်မျောတယ်ဆိုတဲ့ဥစ္စာကဘာတုံးလို့ဆိုတော့ဟိုကုသိုလ်ကောင်းမှုပြုတဲ့အခါမှာကုမ္မကာသနာတွေမျောလို့လူချမ်းသာနတ်ချမ်းသာတွေမျောလို့ဘဝအစီစဉ်တောင်းတာလို့အဲ့လိုပြုပြီးဆိုတော့မျောလို့သံဃာတဲ့ကလွတ်ထွက်ပြီးတော့မလာနိုင်ဘူးဒီလိုဒီတမျိုးတမျိုးပြီးတမျိုးစိတ်ကောင်းတမျိုးပြီးတမျိုးတမျိုးပြီးတမျိုးဒီလိုထားပြီးတော့သွားမှသံဃာကလုံပါအဲ့ဒီတဲ့အကုသို့လုတ်တယ်ဆိုလို့ရှိရင်ရက်သွားပြီရက်ရင်ဘာဖြစ်လဲအပယ်လေးကမြုပ်သွားမယ်ဒါကြောင့်အကုဘုံကပါဘူးတဲ့အကုသို့လုတ်ပြီးတကာလနေတဲ့ဥစ္စာရက်နေတာပဲရက်နေရင်မြုပ်တယ်တော့သံဃာရေရင်ကုလုံကငါဖေကမရက်ခဲ့ဘူးတဲ့လှုပ်ရင်မျောတယ်ဆိုတဲ့ဥစ္စာကဘာတုံးလို့ဆိုတော့ဟို ကုသိုလ်ကောင်းမှုပြုတဲ့အခါမှာကုမကာသနာတွေမျောလို့လူချမ်းသာနတ်ချမ်းသာတွေမျောလို့ဘဝအစဉ်တောင်းတာလို့အဲ့လိုပြုပြီဆိုတော့မျောလို့သံဃာတဲကလွတ်ထွက်ပြီးတော့မလာနိုင်ဘူးအဲ့ဒါလှုပ်လို့လှက်လှက်နဲ့ကြောင်းကြပြာပါဒတွေများများနဲ့လှုပ်လိုက်တော့မျောသွားတယ်ဒါကြောင့်မို့ပဂတိရေကူးတဲ့အသွားမျိုးမဟုတ်ပဲနဲ့လှုပ်လဲမလှုပ်ရလဲမရပဲနဲ့ငါဘုရားကကူးခဲ့တာကုသိုလ်ကောင်းမှုတွေပြုတော့ငါဘာအကျိုးမှမတောင့်တဘူးတကယ်ကိုဉာဏ်ကြီးအောင်လို့ပြုခဲ့တာဆိုတော့ဝိသံဃာမင်းဘဝတုန်းကဒါနတွေပြုတယ်နောက်ဘဝသံဃာဘယ်လိုချမ်းသာဖို့လို့မတောင့်တပါဘူးတသက်တတဝါတွေဆင်းရဲနေတဲ့ဥစ္စာကိုချမ်းသာအောင်လို့မစားရမတောက်ရတဲ့သူတွေစားရတောက်ရအောင်လို့ဆင်းရဲတော်ကြီးလူတော်ဆင်းရဲတော်မရှိလို့ကိုဆင်းရဲနေတဲ့တိုင်းသူပြည်သားတွေကိုချမ်းသာအောင်လို့ဆင်းရဲတော်ထူလိုက်တာဟိုငါနောက်ဘဝကြတော့ဆင်းရဲတော်ကြီးတွေပြန်ရဖို့ထိနာသိတဲ့နေရဖို့ဒလိုကြီးပဲကြမရှိပါဘူးဒလိုကြီးပဲနဲ့လှုပ်လို့ကြည့်ရင်မျောသွားမှာပဲယခုတော့ငါကဒလိုကြီးပဲနဲ့မဟုတ်ဘူးဆင်းရဲတော်မကြည့်လို့ဆင်းရဲတဲ့တိုင်းပြည်တွေချမ်းသာပါစေတော့လို့အဲ့လိုအနေမျိုးနဲ့ငါဖျားလှူခဲ့တယ်ဒါကြောင့်ရရင်တော့မြုပ်တယ်လှုပ်ရင်တော့မျောတယ်ဒါကြောင့်မရမလှုပ်ဖဲနဲ့ငါဘုရားမဲ့ဖို့နိဗ္ဗာန်ကိုရောက်အောင်ကြိုးစားပြီးတော့လာခဲ့လို့လတ်လာဘလောကီစိတ်တွေမတောင့်တဘဲနဲ့ကောင်းမှုတွေပြုခဲ့လို့မို့ယခုသံဃာရေရင်ကလွန်မြောက်ပြီးတော့သဗ္ဗညုတဉာဏ်ကိုရတယ်လို့ဘုရားရှင်ဟောတော်မူတယ်ဒါကြောင့်တရားများကလေဆရာကောင်းတမားကောင်းနဲ့ဆိုတဲ့ဥစ္စာအဲ့ဒီအကုသိုလ်မပြုတာကတော့ထားတော့မပြုရဘူးပေါ့ကုသိုလ်ပြုတဲ့အခါမှလည်းပဲဂုံတွေလိုခြင်းလို့အတဲတူနိုင်တန်းနိုင်ပေးနိုင်ကန်းနိုင်ပါတယ်ဆိုတဲ့ချီးမွမ်းခံခြင်းလို့ဒါလို့လည်းမလို့ရဘူးဒါလို့ဆိုရင်သံဃာတဲ့မျောသွားမယ်။အာနောက်ဘဝအစီအစဉ်တွေလိုခြင်းလို့ဒါလို့လည်းမလို့ရဘူးဒါလို့လုံးခြင်းလို့ကြည့်ရင်ဒီလိုလုံးလို့ကြည့်ရင်နောက်ဘဝသံဃာမှာအကျိုးပေးပါတယ်အကျိုးပေးပေမဲ့သံဃာချေပြီးတော့မျောသွားမယ်။ဒါကြောင့်မေဖို့နိဗ္ဗာန်ရဖို့အတိညာဉ်ကြီးပြဲဖို့တမျိုးသားလည်းကုသိုလ်ပါရမီပြုတယ်လို့အဲ့ဒါလို့မရမလှုပ်ဖဲနဲ့ပါရမီတက်တက်ဖြစ်အောင်သာပြုကြပါတဲ့။ဒါကြောင့်ဟောတာဆရာသမားများကဆရာသမားများရဲ့တာဝန်ပဲ။အဲ့ဒီတာဝန်တိုင်းမလိုက်တာကမိမိတို့တာဝန်။လိုက်တာကလည်းမိမိတို့တာဝန်။ဒါကြောင့်ကိုကြီးကဘဝသံဃာမှာစိတ်ကောင်းစေတနာကောင်းနဲ့အပြီးအလိမ်မှရှိတဲ့အတွက်ကသာလျှင်သံဃာအတွက်စိတ်ချရတယ်။ပြည့်ပြည့်တည်ပြည့်လောကအလိုက်တဘဝကြီးကျယ်တဲ့အကြီးကျယ်တွေကစိတ်မချရဘူး။ဒီတော့ဒါနပြုပြုစေတနာကောင်းကောင်းနဲ့ဥပုသ္တိလာဆောက်ဒီဆောက်ဒီတရားနှလုံးသွင်းလို့လူတွေနဲ့စကားတပြောပြောနဲ့မဟုတ်ပဲနဲ့တရားနှလုံးသွင်းလို့ခဏငါဥပုသ္တိလာဆောက်တည်တယ်ဆောက်တည်လို့ရှိရင်တရားတမျိုးမျိုးနှလုံးသွင်းမယ်လို့ဆရာသမားတွေဒီတရားတောင်းလို့တရားနှလုံးသွင်းလို့အာ၂ရက်၃ရက်ရက်စီဆောက်တည်နိုင်တယ်ဆိုရက်စီဆောက်တည်ပြီးတကလာတရားကျင့်လို့အဲ့လိုဆိုလို့ရှိရင်မမျောပါဘူးမမျောမျုပ်ကိုစတာဝေးလို့မျောလဲမမျောပါဘူးသံဃာကလုတ်ပြီးတကလားသံဃာရေရင်ကိုကူးနိုင်မယ်တဲ့ဒါကြောင့်ဥပုသ်တင်ဆောက်တည်လို့တရားများနာပြီးတော့အတိညာနေဒီကရှိသလောက်ချဲ့ပြီးတော့ကိုကိုကိုကောင်းအောင်စဉ်းစားလို့အဲ့လိုနေကြမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဆရာတွေသမားတွေအကြောင်းပြုပြီးတကလားဒကာဒကမတွေလည်းပဲသံဃာကလွတ်ဘုန်းကြီးတို့မလည်းပဲဒကာဒကမတွေရဲ့အကူအညီရပြီးတော့သံတင်ကအကြောင်းသိပစ္စည်းလေးပါမပင်မပန်းပဲနဲ့မြတ်စွာဘုရားရဲ့ပရိယတာဝန်ကိုထမ်းလို့ပฏิပတ်တာဝန်ကိုထမ်းလို့အဲ့လိုနေပြီးတကလားသံဃာကလွတ်နိုင်ကြမယ်အဲ့ဒါကိုင်းပြုံမီကျွန်းကိုင်းမီဆိုတဲ့အနေမျိုးနဲ့ဆရာကိုတကားကပြီးတကားကိုဆရာကပြီးပြီးတကလားသံဃာကလွတ်ကြရမှာဖြစ်တော့ကြောင်းကိုကြီးကောင်ကအမှီရနိုင်တဲ့ဆရာအမှီရနိုင်တဲ့တကားဖြစ်အောင်ကျိုးစားသိညာတယ်လို့သာဂါရာအနာဂါရာသဥဘောအင်ညုံညနေပြီတံအာရတယံဒီတ္တံမံယောဂေကိမမနုတရံသာဂရာသအိယတိတောင်းလူတို့ပေါင်းနိုင်နေထိုင်ကြကုန်သောသူတော်ကောင်းတို့ဒီ၎င်းအနာဂရာသအိယမတောင်းသာသနာပေါင်းနိုင်နေထိုင်ကြကုန်သောသာသနာဝန်ဆောင်ထိတ်ကောင်းနေရှင်မြတ်တို့ဒီ၎င်းဥဘောဆရာနဂါနှုတို့သည်အညုံညနေသည်တာအကိုင်းကိုကျွန်းမီကျွန်းကိုင်းမီတို့မမီမရင်ချင်းချင်းအားထားကြကုန်ရဲ့အနုတရံအတုမကြီးမြတ်ကောင်းတည်သောယောဂေကိမံကာမယောဂဘဝယောဂဒိဋ္ဌိယောဂဝိဇ္ဇာယောဂဆိုတဲ့ယောဂတို့ဤကုံဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုအာရာတယံဒီကိုကြီးကိုငါပြည့်စည်အောင်ဆောင်ရွက်နိုင်ကြပေကုန်တည်းဒါတော့ဘုန်းကြီးသောသောကယဟန်ကံမှာဩဝါဒပေးသူက သာသနာတော်ဆိုတဲ့ဥစ္စာဘယ်လိုပဲလို့နားလည်လောက်ပြီနော်ဩဝါဒပေးတော့ကသာသနာတော်ဟာဆွမ်းကောင်းတယ်စားဖို့တလုံးမဟုတ်ပြီဘူးမျှတာအောင်ဆွမ်းရဖို့သင်္ကန်းကောင်းတွေဝို့ပြီးတော့တရှမ်းကျွန်းနဲ့လမ်းပလာနေဖို့မဟုတ်ပြီဘူးသင်္ကန်းမျှတာအောင်ဝို့ပြီးတော့တရားကျင့်နေကြဖို့ဇာပေတင်နေကြဖို့ကျောင်းကြီးကံကြီးတွေပေါ်မှာဆက်တော်ခေါ်ပြီးတော့ပြောနေဖို့မဟုတ်ပြီဘူးကျောင်းကလေးကံကလေးမှာပဲဖြစ်မိမိတို့ပရိယပฏิပတ်ကိုအားထုတ်နေကြဖို့ဇလောအနေမျိုးနဲ့မြတ်စွာဘုရားရဲ့အလိုတော်ဟောရှိတုန်းကသမိုင်းပေါ့လေနှစ်ပေါင်း2500ကျော်တုန်းကသမိုင်းအတိုင်းပြန်ပြီးတော့ကောက်နိုင်မှသာသနာအစ်စ်မှရောက်မယ်ဆိုတဲ့အဓိပ္ပာယ်မျိုးကိုယဟန်လောင်းယဟန်ကံတုန်းကဩဝါဒပေးခဲ့ပြီနော်ယခုလည်းပဲဟိုတရားတို့တကယ်စေတနာနဲ့ဆိုရင်ဒီဘဝကလွန်သွားတဲ့အခါမှာသေချာတဲ့ကိမျိုးရဖို့လိုတယ်။ဟိုနတ်ပြည်ဓမ္မပြည်မှာအလောင်းလျာသူတော်ကောင်းတွေအများကြီးရှိကြတယ်။အဲ့ဒီအလောင်းလျာသူတော်ကောင်းတွေနဲ့ရှင်တွဲနေတဲ့အခါကျရင်မိမိတို့ရဲ့အဆင်တန်မနေပဲနဲ့အကယ်၍ကြွတန်းဝင်ခြင်းရင်မိမိတို့ဝင်နိုင်တဲ့အနေမျိုးရောက်အောင်စိတ်အားထက်သန်စွာနဲ့ခုနင်းကသီလကိုထိန်းလို့ဒါနကိုလည်းပဲအကျိုးရှိတဲ့ဒါနကိုပြုလို့တတဝရရဲ့ပေါ်မှာမေတ္တာကရုဏာထားလို့လောဘဒေါသမာနဣတမစီရတွေနဲ့လို့အဲ့လိုသွားဖို့ရန်ပြောခဲ့တယ်နော်ညာတုံးကပုဇင်တရားကိုအဖွင့်ခိုင်းပြီးတော့ဝိပဿနာတော်တော်များများပါတဲ့တရားကိုလည်းဘုန်းကြီးကနာစီတယ်နော်အဲ့ဒီတရား၃မျိုးလောက်ကိုကြည်ပြီးတော့တတိထားပြီးတော့မိမိတို့ဆရာရှင်ပမဇက်ဟောကြပြောကြသုံးမှာကြတဲ့တရားတွေလိုက်နာလို့ရှိရင်မိမိတို့အသိညာလိုက်နာကြလို့ရှိရင်ဘဝတံပတ္တိဆိုတဲ့နောက်ဘဝရောက်တဲ့အခါမှာကြောက်စရာမရှိပါဘူးအဲ့ဒီနောက်ဘဝအပြင်မြတ်စွာဘုရားပွင့်တော်မူလာတဲ့အခါမှာပါရမီအဲသူကြီးတွေပါတယ်အထုံးမပန်းလို့ရှိရင်ကျွတ်တန်းဖို့ရန်လည်းဖြစ်နေစရာရှိတယ်အဲဒါကြောင့်သံမံကလေးအလှရှင်အလှတကအလှမှမျိုးမဖြစ်စေဘဲနဲ့တကယ်ပါရမီရှင်သူတော်ရှင်ဖြစ်အောင်အလှတကအလှမှတွေဖြစ်အောင်ကိုကြီးကိုငါကြိုးစားပြီးအထုံးနိုင်ကြစေကုန်တည်း